ခုနားဆင်ကြရမှာကတော့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါတယ်။ကြီးမေကတင်ဆက်သွားပါလိမ့်မယ်။
ဒီနေ့ကြီးမေတို့အစီအစဉ်မှာတော့အာဟာရပြည့်လျင်ယောဂကင်းပျော်ရွှင်ကျမ်းမာစိတ်ချမ်းသာဆိုတဲ့ခေါင်းစဉ်လေးနဲ့တင်ဆက်သွားမှာဖြစ်ပါတယ်။နှလုံးသားလေးတစ်ချက်ကိုမြင်လိုက်ဂျေစုတော်ကြီးဝလိုက်ပါဦး။ခံစားခဲ့ရတဲ့ဖယောင်းရဲ့မြစ်တာလက်ချိုးတွေ့ရေအော်။ဟိုရှစ်ဆက်ပြီးမြစ်တာတည်းတန်းစင်ကျမ်းမာပြီးအသက်ရှည်စွာနေနိုင်ရေးဟာလူတိုင်းလူချင်းတောင်းတပြီးအကြီးမားဆုံးဆန္ဒလို့ပြောရင်မမှားပါဘူးနော်အဲ့ဒီဆန္ဒပြည့်ဝဖို့အကြောင်းတရားအမျိုးမျိုးပေါ်မှာမူတည်နေတဲ့အထဲမှာအာဟာရဟာလူတွေပြုပြင်ဖန်တီးနိုင်တဲ့အကြောင်းအရာတစ်ခုဖြစ်တယ်အာဟာရအခြေအနေဟာအစာစားသုံးမှုဆိုင်ရာဓလေ့ထုံးစံနဲ့အမှုကျင့်များပေါ်မှာမူတည်နေတယ်မိမိရဲ့ပတ်ဝန်းကျင်မှာရရှိနိုင်တဲ့အစာအစာအမျိုးအစားစီးပွားရေးအခြေအနေအာဟာရဘူးတုတရှိခြင်းမရှိခြင်းတို့ပေါ်မှာမူတည်ပြီးလူတစ်ယောက်နဲ့တစ်ယောက်မိသားစုတစ်စုနဲ့တစ်စုနေရာတစ်နေရာနဲ့တစ်နေရာအစာတောက်ဆိုင်ရာအမှုအကျင့်တွေဓလေ့ထုံးစံတွေကွဲပြားခြားနာကြပါတယ်ကြုံတွေ့ရတဲ့အာဟာရပြဿနာချင်းလည်းမတူပါဘူးအာဟာရလွန်ကဲခြင်းကြောင့်နောက်ဆက်တွဲယောဂများဖြစ်တဲ့စီးကျိုးသွေးတို့နှလုံးသွေးကြောချင်းရောဂါများဖြစ်လာနိုင်တယ်။စီစားများခြင်းကြောင့်လည်းကိုယ်လက်လှုပ်ရှားမှုနည်းခြင်းကြောင့်အထက်ပါယောဂါတွေဖြစ်ပေါ်လာနိုင်တယ်။တစ်ဖက်ကလည်းဗိုက်တာမင်ပြည့်ဝအောင်မစားရင်ဗိုက်တာမင်ချို့တဲ့မှုကြောင့်ယောဂါတွေဝင်လာနိုင်မြန်တယ်။ဗိုက်တာမင် A ချို့တဲ့ရင်မျက်စိကွယ်သွားနိုင်တယ်။အထူးသဖြင့်ကလေးတွေဗိုက်တာမင် A ချို့တဲ့ရင်မျက်စိကွယ်သွားနိုင်တဲ့အပြင်တစ်နှစ်နှစ်နဲ့အတွင်းမှာယောဂအမျိုးမျိုးဝင်ပြီးအသက်တောင်သေဆုံးသွားနိုင်တယ်။ဗိုက်တာမင် A ဟာခလေးများအတွက်ကိုယ်ခံစွမ်းအားကိုကောင်းစေပြီးကုသယောဂအမျိုးမျိုးကိုပင်ခုခံတိုက်ဖြိုက်နိုင်တဲ့အစွမ်းကိုလည်းပေးနိုင်တယ်။ခလေးငယ်များကိုအနည်းဆုံးကျန်းမာရေးဌာနမှာဆက်သွယ်ပြီးဗိုက်တာမင် A ဆေးကိုတိုက်ကျွေးနိုင်ပါတယ်။လူကြီးများလည်းဗိုက်တာမင် A ဓာတ်ပါတဲ့အစာအစာများကိုစားကြပါဗိုက်တာမင် A ဓာတ်ပါတဲ့အစားအစာတွေကတော့ကြက်ဥ၊အသည်၊ငါ၊တရတီ၊တင်မောသီး၊ရွှေဖြုံသီး၊မုံလာဥဝါ၊အစိမ်းရောင်ဟင်းသီးဟိရဲ့များအာလူးနဲ့ဖရဲသီးတို့ဖြစ်ပါတယ်။ခန္ဓာကိုယ်တွင်တန်တဲ့မချို့တဲ့ဖို့ကိုလည်းသတိပြုစေလိုပါတယ်။တန်တဲ့ချို့တဲ့ရင်တွေးအားနဲ့ယောဂါဖြစ်လာနိုင်တယ်။ကိုဝင်ဆောင်မိခင်လောင်းများဟာတန်တဲ့ချို့တဲ့မှုအများဆုံးခံစားကြရပြီးကလေးသူငယ်များနဲ့အရွယ်ရောက်ပြီးသူအမျိုးသမီးများဟာတန်တတ်ချို့တဲ့မှုအန္တရာယ်ကိုတွေ့တတ်ကြတယ်။တန်တတ်ချို့တဲ့မှုဟာသိရှိနားလည်မှတ်သားခြင်းဆိုင်ရာဥနောက်ဖွံ့ဖြိုးမှုနဲ့အာယုံစူးစိုက်မှုကိုထိခိုက်စေနိုင်တာမို့တွေးအားနေတဲ့ကလေးတွေဟာကျောင်းသင်ခန်းစာကိုကောင်းမွန်စွာမလိုက်နိုင်ကြတော့ပါဘူး။ကိုခံစွမ်းအားနေပြီးကျမ်းမာရေးလဲချို့တဲ့လာတတ်တယ်။အမျိုးသမီးတွေလည်းတန်တတ်ပါဝင်တဲ့အားစေးတမျိုးမျိုးကိုတပတ်မှနှစ်ကြိမ်မှန်မှန်မိဝဲတင့်တယ်လို့ကိုဝင်ဆောင်မိခင်များကတော့နေ့စဉ်နေ့တိုင်းမှန်မှန်မိဝဲရမှာဖြစ်တယ်။အိုဒင်းမချို့တဲ့ရန်လည်းသတိပြုပါ။အိုဒင်းအာဟာရချို့တဲ့တဲ့မိခင်ကနေမွေးလာတဲ့ကလေးဟာစာတင်ကြားလို့မရအောင်ညာရင်နှိမ့်ကြခြင်းခြေလက်မသွန်းစွမ်းခြင်းများဖြစ်နိုင်တယ်။ အိုဒင်းချို့တဲ့တဲ့လူကြီးတွေကြတော့ထုံထိုင်းနှေးကွေးခြင်းကြံ့ရည်ဖန်ရည်မရှိခြင်းတို့ကြောင့်စီးပွားရေးလူမှုရေးအခြေအနေများမှာနှိမ့်ချမှုဖြစ်လာနိုင်တယ်။အိုဒင်းစားကိုနေ့စဉ်စားသုံးခြင်းဖြင့်အိုဒင်းအာဟာရအခြေအနေကိုမြင့်တင်ပေးနိုင်တယ်။အာဟာရပြည့်ဝတဲ့အစားအစာများကိုစုံလင်စွာစားရပါမယ်။လူတစ်ယောက်အတွက်အာဟာရဓာတ်မျိုးစုံကိုပေးနိုင်တဲ့တခုတည်းသောအစားအစာရဲ့လို့တော့မရှိပါဘူး။ဆန်၊ဂျုံ၊ပြောင်းစားတဲ့ကောက်နှံများ၊တိဥတ္တဖုများ၊စီအသား၊ငါးပဇွန်၊ပဲအမျိုးမျိုး၊ဥအမျိုးမျိုး၊ဟင်းသီးဟင်းရွက်၊တတိဝလံများကိုစုံစုံလင်လင်မြတ်မြတ်တတ်တတ်စားတောက်ဖို့လိုအပ်ပါတယ်။ခလေးငယ်များကိုအသားငါးကျွေးရင်တန်ထမယ်၊ဟင်းသီးဟင်းရွက်ကျွေးရင်ဘိုင်းနာမယ်၊ဥကျွေးရင်ဝမ်းပုံမယ်၊ပဲကျွေးရင်ဘိုက်ပွားမယ်ဆိုတဲ့အယူအဆတွေကိုပယ်ရှားလိုက်စီလိုပါတယ်။ကိုဝင်ဆောင်အမျိုးသမီးများဟာလည်းမိမိအတွက်ရောတရေသားအတွက်ပါစားဖို့လိုအပ်တယ်။အစာကိုပိုစားရင်ခလေးထွားပြီးမွေးဖွားဖို့ခက်တဲ့အယူအဆတွေကိုလည်းပယ်ဖျောက်လိုက်ပါ။နို့တိုက်မိခင်လည်းအစာရှောင်ရင်ခလေးငယ်မှအာဟာရချို့တဲ့သွားနိုင်တာကိုသတိပေးလိုပါတယ်။နောက်ဆုံးတစ်ချက်မှာကြားလိုတာကတော့အစာအစာတွေပြင်ဆင်ချက်ပြုတ်ရမှာအာဟာရဓာတ်များမဆုံးရှုံးစေပါနဲ့အကောင်လိုက်ဆေးပြီးမှတုံးပါရေမစိမ့်ထားပါနဲ့ဟင်းရွက်များကိုအခက်လိုက်ဆေးပြီးမှတင်မှဖြတ်ပါဆံကိုလည်းရေထဲမှာကြာကြာမစိမ့်ထားပါနဲ့အသားငါးများကိုကြက်အောင်ချက်ပြီးမှစားပါဟင်းရများကိုချက်ပြီးတာနဲ့ပူပူနွေးနွေးစားတုံးပါပြန်ပြီးနှွေးရင်လည်းစုပွက်အောင်နှွေးပါTendi Krito I Sido Tui Sango Tato I Salong Ju Tempo Wama Nyen Bila Diziya Kon Anin Piebi La Kriyan Diye Tama Jansa Le Maro Mimi Kanda Goha Pya Thinye ဘိမှန်တော်ဖြစ်တယ်ဖျားသခင်ကျင်းဝရနေရာဖြစ်တယ်လို့သွန်သင်ထားတဲ့အတွက်ကြောင့်မိမိခန္ဓာကိုယ်ကိုဂရုစိုက်ရမယ်မိမိခန္ဓာကိုယ်ဟာဖျားသခင်ပေးသနာထားတဲ့ဗန္ဓာထဲကဗန္ဓာတစ်ခုဖြစ်တယ်ဆိုတာကိုလည်းသွန်သင်ထားတယ်မိမိခန္ဓာကိုယ်ကျမ်းမှာတန်ဆွမ်းဖို့ဟာမိမိမှာသာတာဝန်အရှိဆုံးဖြစ်တယ်မိမိခန္ဓာကိုယ်ကောင်းမွန်စွာထိမ့်သိမ်းစောင့်ရှောက်ခြင်းဖြင့်အဖဖျားရှင်ပေးထားတဲ့ကျေးဇူးတော်ကိုတုံ့ပြန်ရန်ရောက်ပါတယ်အသက်ကိုညံဆောင်တယ်လို့ဆိုရိုးစကားရှိပါတယ်ခရစ်တော်ဘုရားကလည်းကောင်းသောအကျင့်ကိုတိလျက်နဲ့မကျင့်ရင်အပြစ်လို့မိန့်တော်မူထားတယ်အာရပြည့်တဲ့အစာအစာများကိုမိဝဲတဲ့အကျင့်ကိုကျင့်ပြီးကျမ်းမာစွာဆက်လက်သက်ရှင်နေထိုင်ကြပါစို့လို့ကြီးမင်မှကြားလိုပါတယ်
ကြည်မွန်းကြစေပါ